Media re nangan ye belai mu sne ye swin a lo lakkhan nai ma da khnya
No ideally there should not be political bias
lamakkhan nai ma u shin nangan ye belai mu so da ma shi tin ma u belai mu so de niya ma tacha belai mu ponsan re le a myo myo shi ba de de nangan ye belai mu da ma ka ba u pai sai mu ne patat de belai mu media go bdu ga pai ne bdu ga chauk kai ni de so da ti bo lo at ba de ဒီဟာကိုထုတ်ဝေတဲ့နောက်ွယ်မှာစီးပွားရေးအကျိုးအမြတ်တစ်စုံတရာရှိနေသလားဒါကြောင့်ဟိုပါတီကိုပြစ်ပယ်ပြီးတော့ဒီပါတီကိုထောက်ခံနေသလားဒီမိုကရေစီထွန်းသစ္စာနိုင်ငံတွေမှာစိန်ခေါ်မှုတရက်ကတော့သတင်းတရက်ရဲ့အရင်းအမြစ်ကိုပရိသတ်ကစမ်းစစ်သိရှိနိုင်ဖို့ပဲဖြစ်ပါတယ်ဒီသတင်းဟာနိုင်ငံရေးဗက်လိုက်မှုစီးပွားရေးပျော့ကားတွေကြောင့်ပေါ်ထွက်လာတာလားဆိုတာသိရှိနိုင်ဖို့ကအရေးကြီးပါတယ်
တခုကမီဒီယာအနေနဲ့လူလူကိုသတင်းအချက်အလက်မှန်မှန်ကန်ကန်ပေးနိုင်ဖို့ဆိုတဲ့နေရာမှာဒီမီဒီယာတွေဘလောက်လွတ်လပ်မှုရှိတယ်လဲဆိုတာလည်းအရေးကြီးမယ်ထင်ပါတယ်ဒီနေရာမှာမီဒီယာလွတ်လပ်ခွင့်ကဘလောက်ထိအရေးကြီးတယ်လဲမီဒီယာလွတ်လပ်ခွင့်ရဲ့အတိုင်းအတာဟာဘလောက်ထိစတင်တယ်လဲဆိုလဲပြောပါဦးခင်ဗျာ
It's that's such a good question and it's such a complicated question
ဒါဟာတိတ်ကောင်းတဲ့မေးခွန်းဖြစ်တယ်လို့အင်မတန်ရှုပ်ထွေးတဲ့မေးခွန်းလည်းဖြစ်ပါတယ်ဒီကိစ္စမှာမျက်နှာစာအများကြီးရှိပါတယ်အကောင်းဆုံးဖြစ်တင်တာကတော့မီဒီယာအပေါ်မှာထိန်းချုပ်ထားတဲ့ဥပဒေပြဋ္ဌာန်းချက်လုံးဝမရှိတဲ့အခြေအနေမျိုးပဲဖြစ်ပါတယ်။လုံပိုင်ခွင့်လိုင်စင်လျှောက်ထားရမယ်ဆိုတဲ့ကိစ္စ၊ပိုင်ဆိုင်ခွင့်တောင်းခံရတာတို့၊နိုင်ငံတော်လျှို့ဝှက်ချက်ဆိုတာတို့၊ခိုင်လုံစိတ်ချရတဲ့သတင်းအချက်အလက်ကိုမီဒီယာတွေရယူခွင့်မရှိတာတို့တကယ်တော့ဒီလိုသတင်းအချက်အလက်တွေကိုအစိုးရကိုယ်တိုင်ကထုတ်ဖော်ပြောပြရမယ်ကိစ္စပါ။မြန်မာနိုင်ငံမှာတော့အစိုးရဘိုင်းကမပြောတဲ့အတွက်မီဒီယာတွေကဖြစ်ရမှန်ကိုမသိရှိနိုင်တာတွေမကြာခဏဖြစ်တယ်လို့သိရပါတယ်။ခြုံပြောရရင်တော့မီဒီယာလွတ်လပ်ခွင့်ဆိုတာတရားဥပဒေနဲ့ထိန်းချုပ်မှုထက်အများကြီးပုံမရှုပ်ထွေးပါတယ်။ဖုံးကွယ်မထားဖို့ပွင့်လင်းမြင်သာမှုရှိဖို့လည်းလိုအပ်ပါတယ
်။ဆိုတော့ဒီမြန်မာနိုင်ငံရဲ့အခုလက်ရှိမီဒီယာလွတ်လပ်ခွင့်အခြေအနေကိုအိန္ဒိယအရှေ့တောင်အာရှနိုင်ငံတွေရဲ့အခြေအနေနဲ့နှိုင်းယှဉ်ပြီးတော့ကြည့်ပေးပါဘယ်လိုတွေးရပါသလဲခင်ဗျာမြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်အစီအတန်းဟာ
Well it's very exciting to me to see
မြန်မာနိုင်ငံရဲ့အပြောင်းလဲတွေကိုတွေ့မြင်ရတာကျမတို့တိတ်ကိုအံ့အားသင့်ရပါတယ်တိတ်ပြီးတော့မြန်ဆန်တယ်2010တုန်းကကျမမြန်မာပြည်ကိုရောက်ပါသေးတယ်အဲ့ဒီတုန်းကမီဒီယာတွေဟာတစုံတရာရေးမယ်ဆိုရင်ကြိုတင်ခွင့်ပြုချက်ယူဖို့လိုအပ်ပါတယ်2012မှာကျမထပ်သွားတော့စာပေစီစီရေးကိုဖျက်သိမ်းလိုက်ပါပြီမထုတ်ဝေခွင့်ဘာမှကြိုတင်ခွင့်ပြုချက်ယူဖို့မလိုတော့ပါဘူးကိုထုတ်ဝေတာကိုတော့ကိုတာဝန်ယူရတာပေါ့လေဒါပေမဲ့ဒါဟာတိတ်ကိုကြီးမားတဲ့အပြောင်းလဲပါကိုဟာကိုစင်စါလောက်ရတာတော့ရှိပါတယ်မီဒီယာဥပဒေသစ်အတန်လွှင့်ဥပဒေသစ်တွေရှိတာတော့သိပါတယ်ဒီလိုစိန်ခေါ်မှုတွေကတော့ရှိနေသေးပါကျမရဲ့ကျွမ်းကျင်မှုနယ်ပယ်ကတကယ်တော့အင်ဒိုနီးရှားဖြစ်ပါတယ်။မြန်မာနိုင်ငံမှာဖြစ်လာတာတွေဟာအင်ဒိုနီးရှားနဲ့တိတ်တူညီနေတာကိုလည်းစိတ်ဝင်စားဖွယ်တွေ့နေရပါတယ်။မလေးရှား၊ကမ္ဘောဒီးယားတို့မှာအလားတူဖြစ်ထွန်းမှုတွေရှိပါတယ်။အရှေ့တောင်အာရှရဲ့အသွင်တစ်ခုလို့ဆိုနိုင်မယ်ထင်ပါတယ်ရှင့
်။ဒါမှမဟုတ်ဒီလက်ရှိအခြေအနေကိုကြည့်မယ်ဆိုရင်တော့အဲ့ဒီနိုင်ငံတွေနဲ့စာရင်မြန်မာနိုင်ငံရဲ့အခြေအနေကနောက်ကျကြံ့ရင်းနေသေးတယ်လို့များဆိုနိုင်ပါလားခင်ဗျာ။
I think it's moving along right with everybody.
တခြားနိုင်ငံတွေနီးတူရွေးရှားနေတယ်လို့ပဲထင်ပါတယ်။အဲ့ဒီအုပ်စုနဲ့ရောပါနေပါတယ်။ကျမတို့ကြိုတွက်နိုင်တာတွေရှိပါတယ်။ဥပမာကျမအနေနဲ့လွတ်လပ်တဲ့မီဒီယာတွေစိတ်ပြတ်စရာတွေကြုံရတာပွင့်လင်းမှုရှိလာပြီးလွတ်လပ်တဲ့အသံတွေကြားရပြီးလို့ဝမ်းသာရပါမယ်။ပြည်ထနာကမီဒီယာပွင့်လင်းလာတယ်လို့စီးပွားရေးလည်းပွင့်လင်းလာပါတယ်။ဒီမှာစီးပွားရေးဖိအားတန်ကိုခံကြရတယ်။လူတွေကအရေးအသွေးကောင်းကောင်းလိုချင်တယ်။အရေးအသွေးကောင်းကောင်းလှုပ်ဖို့စီးပွားရေးအရာကြမ်းကြမ်းခံနိုင်ရမယ်။အဲ့ဒါဟာအခက်ခဲကြီးတစ်ရက်ပါပဲ။အင်ဒိုနီးရှားမှာဒီအတိုင်းပါပဲ။မြန်မာပြည်မှာဆိုကျွန်မတွေ့ရသလောက်မီဒီယာတချို့ဟာအစိုးရနဲ့နှီးဆက်တဲ့ခရိုနီတွေကပိုင်ထားကြတယ်။ဆိုတော့သူတို့ကသတင်းပိုရယူနိုင်တယ်အရင်နည်းပိုတောက်နေ။ဒါဟာပြဿနာပဲလို့ကျွန်မထင်ပါတယ်။ဒါပေမဲ့မြန်မာမီဒီယာလောကဟာဒီလိုအရှုပ်ထွေးတွေနဲ့ကိုဆက်ပြီးတော့ရွေးရားနေတာကိုတွေ့နေရတာကောင်းတဲ့အချက်ပါပဲ။
ဟုတ်ပါတယ်ပုဂ္ဂလိကမီဒီယာတွေတကယ်လွတ်လပ်တဲ့မီဒီယာတွေဟာငွေကြေးအင်အားသိပ်မဆိုင်ထုတ်နိုင်ကြဘူးအဲ့ဒီတော့မြန်မာနိုင်ငံမှာခရိုနီမီဒီယာတွေကပဲလွှမ်းမိုးနေတယ်အစိုးရမီဒီယာကိုပုဂ္ဂလိကမီဒီယာတွေကမရှင်းနိုင်ဘူးဖြစ်နေဆိုတော့ဒီလိုပုဂ္ဂလိကမီဒီယာတွေပုံမိုးပြီးတော့တွင်ကျယ်လာဖို့ထွန်းကားလာဖို့အတွက်အစိုးရဘက်ကဒါကိုနောက်ဆုတ်ပေးသင့်တယ်သူတို့ရဲ့လွှမ်းမိုးမှုကိုတော့ထင်ပါသလားခင်ဗျာ
Well as you know the American model is that we don't want to get
တဲ့အတိုင်းပါပဲဒီအမေရိကမှာတော့ကျမတို့ကအစိုးရကိုမီဒီယာပေါ်ထိန်းချုပ်ခွင့်အာဏာဘယ်နည်းနဲ့မှမပေးချင်ကြပါဘူးဆိုတော့အစိုးရဆိုတာမီဒီယာကိုထိန်းချုပ်ခွင့်မရှိသင့်ပါဘူး အလို့ပြောရင်အမေရိကန်အယူအဆကိုပြောသလိုဖြစ်နေပါလိမ့်မယ်။ပိုင်ဆိုင်မှုကိုထိန်းချုပ်တာလည်းဒီသဘောပါပဲ။ခရိုနီတွေကိုပိုင်ဆိုင်ခွင့်မပေးနဲ့လို့အစိုးရကတားမြစ်လိုက်ရင်လေဒါဟာမီဒီယာပိုင်ဆိုင်ခွင့်ကိုထိန်းချုပ်တဲ့သဘောဖြစ်သွားပါတယ်။အလားတူစွာပဲမွတ်စလင်တို့လိုပိုင်ဆိုင်ခွင့်မရှိဘူး။ဘသူကအယူအဆတွေကပြင်းထန်လွန်းလို့မပိုင်ဆိုင်ရဘူးဆိုတာမျိုးလည်းဖြစ်လာနိုင်ပါတယ်။လွတ်လပ်တဲ့ဈေးကွက်စနစ်ကိုပါထိခိုက်လာစရာရှိလာပါလိမ့်မယ်။
တကယ်တော့မြန်မာမီဒီယာကိုအမေရိကန်မီဒီယာနဲ့နှိုင်းယှဉ်မဲ့ဆရာကတော့အဝေးယူရတာကျွန်တော်တို့လည်းနားလည်ရပါတယ်။နှိုင်းယှဉ်လို့လည်းမဖြစ်နိုင်ပါဘူးအမေရိကန်နိုင်ငံရဲ့မီဒီယာလိုလားခွင့်နဲ့။ဒါပေမဲ့ကျွန်တော်အဓိကပြောစီချင်တာအင်းကြီးချင်းတွေနဲ့နှိုင်းယှဉ်ကြည့်ရဖို့ပဲကျွန်တော်အဓိကစီချင်ပါတယ်။အင်းကြီးချင်းနိုင်ငံတွေမှာရောမြန်မာနိုင်ငံမှာလို့ပြန်ကြားရေးဝန်ကြီးဌာနဆိုစီးသေးသလားမြန်မာနိုင်ငံပြန်ကြားရေးဝန်ကြီးဌာနလို့မီဒီယာတွေကိုမျက်စိတောက်ထောက်ကြည့်နေတဲ့ဌာနရောရှိပါလားခင်ဗျာ။
I think that Indonesia has really eliminated the most of
the Okay, Indonesia နိုင်ငံမှာတော့ media ပေါ်ထိန်းချုပ်မှုတွေကိုလုံးဝဖျက်သိမ်းလိုက်ပါပြီ။ Indonesia မှာ media သမားတွေကစိန်ခေါ်မှုတွေနဲ့ရင်ဆိုင်ရတယ်ဆိုပေမဲ့ဒါဟာအစိုးရစီကလာတဲ့စိန်ခေါ်မှုမဟုတ်တော့ပါဘူး။အဓိကစိန်ခေါ်မှုတွေကပိုင်ရှင်တွေနဲ့ဖြစ်တဲ့ကိစ္စ၊ဈေးကွက်ကိစ္စတွေသာဖြစ်ပါတယ်။မလေးရှားမှာကြတော့အာဏာရှိတဲ့ပြန်ကြားရေးဝန်ကြီးဌာနရှိပါသေးတယ်။ပြီးတော့သတင်းတောက်တွေကိုလှုံ့ဆော်မှုနဲ့ဆွဲဆိုနိုင်တဲ့ပြည်ထရေးဝန်ကြီးဌာနလည်းရှိပါတယ်။မြန်မာနိုင်ငံမှာတော့ကျမတို့တရထားမိတာကအမျိုးသားလုံခြုံရေးကိုထိခိုက်စေတယ်ဆိုတဲ့ကိစ္စတွေကိုမရေမိဖို့လဲတိတ်တရထားနေရတယ်ဆိုတဲ့ကိစ္စဖြစ်ပါတယ်။ဒါဟာမြန်မာမီဒီယာလောကရဲ့အဓိကစိန်ခေါ်မှုပါပဲ။တဖြည်းဖြည်းကြော်လွှားသွားနိုင်လိမ့်မယ်လို့တော့ကျမမျှော်လင့်ပါတယ်။အခြေအနေကအတော်ရှုပ်ထွေးပါတယ်ရှင်။မှန်ကန်ကောင်းမွန်တဲ့ဥပဒေတွေလိုအပ်ပါတယ်။သတင်းတောက်တွေအပေါ်ပြမှုဆိုင်ရာကန့်သက်ထားတာတွေမရှိတင်ပါဘူးအစိုးရမကြိုက်တာတခုကိုရေးသားထုတ်ဝေတယ်ဆိုတာပြမှုမဟုတ်ပါဘူးသတင်းတော့ကသတင်းတော့အလုတ်လုတ်တာထောင်ကြမလားဆိုပြီးစိုးရိမ်နေစရာအကြောင်းမရှိပါဘူးရှင
်နောက်တစ်ခုကမြန်မာနိုင်ငံမှာဆိုရှယ်မီဒီယာတွေအများကြီးပေါ်ထွက်လာပါတယ်ကူဆိုတော့ဒါကိုမှန်မကန်ကန်ဆန်းစစ်တတ်ဖို့သိရေးကြီးရထင်ပါတယ်ဆိုရှယ်မီဒီယာမှာမှန်မကန်ရေးသားမှုတွေကြောင့်ဒါ communal violence တွေလူအုပ်စုချင်းပဋိပက္ခတွေခိုက်ရန်ဖြစ်ပွားမှုတွေမကြာခဏကြုံခဲ့မှုပါတယ်ဒီနေရာမှာလူမှုအနေနဲ့ဒီလိုလူမှုမီဒီယာကွန်ရက်ပေါ့လေ social media network တွေကိုမှန်မှန်ကန်ကန်ချင်းချင်းတက်လာအောင်ဘယ်လိုလုပ်သင့်တယ်ထင်ပါတယ်ခင်ဗျာ
Well I think again that's a long-term process and actually I believe that
ဒါဟာလည်းပဲအချိန်ယူရမယ်ဖြစ်စဉ်တရက်လိုပဲထင်ပါတယ်တဲ့နောက်တွေကိုတိုင်းဒီကိစ္စကိုပါဝင်ဆောင်ရွက်တဲ့လို့ကျွန်မထင်ပါတယ်ပွင့်လင်းမြင်သာတဲ့လွတ်လပ်ပြီးခိုင်လုံစိတ်ချရတဲ့သတင်းအချက်လက်တွေကိုတခြားလူတွေထက်သတင်းတောက်တွေကအသိဆုံးပဲလို့ထင်ပါတယ်တာမန်ပြည်သူတွေကတော့အင်မတန်ဖိနှိပ်ချုပ်ချယ်တဲ့အစိုးရလက်အောက်မှာအချိန်ကာလကြာမြင့်စွာနေလာခဲ့ရတော့ကောင်းမွန်တဲ့သတင်းလောကရှိဖို့မှန်ကန်ခိုင်လုံတဲ့သတင်းအချက်လက်တွေဘာကြောင့်အရေးကြီးတယ်လဲဆိုတာသိပြီးတော့အမြင်ရှင်းလင်းမှမဟုတ်ပါဘူးဒါကြောင့်သတင်းသမားတွေကိုတိုင်းလူထုကိုရှင်းပြရမယ်သတင်းလွတ်လပ်ခွင့်ဆိုတာသတင်းတောက်တွေရဲ့အကျိုးစီးပွားကြီးပဲမဟုတ်ပါဘူး။ဒါဟာလူတိုင်းရဲ့အကျိုးစီးပွားဖြစ်တယ်။လူတို့အနေနဲ့သတင်းအချက်အလက်မှန်တွေကိုသိရှိဖို့လိုအပ်တယ်ဆိုတာရှင်းပြရမှာဖြစ်ပါတယ်။အစိုးရရဲ့မှားယွင်းမှုတွေလည်းအများကြီးတွေ့ရပါတယ်။မကောင်းတဲ့ဖြစ်ရဆိုရင်ဥပမာလူတိုင်းဝိုင်းတွေကြားပဋိပက္ခတွေဖြစ်လာရင်သတင်းမောင်ချထားခြင်းကြတယ်။တကယ်တော့ဒီအချိန်မှာ text message ပို့နိုင်တာ Facebook အပါအဝင်လူမှုမီဒီယာကွန်ရက်ကအဲ့တွင်ကျနေပါတယ်ဘယ်အရာကိုမှထိမ့်ချုပ်ထားလို့မရနိုင်တော့ပါဘူးလျှို့ပတ်ချက်ဆိုတာလည်းမရှိတော့ပါဘူးသတင်းတော့တွေကလည်းအမှန်ကိုဖော်ထုတ်ရမယ်အစိုးရကလည်းအမှန်အတိုင်းရှင်းပြပြောပြချရမှာဖြစ်ပါတယ်ဒါမှသာအန္တရာယ်ကြီးမားတဲ့ကောလာဟလတွေကိုရှောင်ရှားနိုင်မှာဖြစ်ပါတယ
်တချို့နိုင်ငံတွေပေါ့ဗျာဥပမာအဖြစ်တရုတ်လိုနိုင်ငံမျိုးမှာဆိုရင်ဆိုရှယ်မီဒီယာတွေကောလာဟလမဖြန့်နိုင်အောင်ဆိုပြီးတော့လိုထိမ့်ချုပ်တယ်လို့သူတို့အကြောင်းပြပါတယ်ဆိုတော့ဒီလိုအနာပိုင်တွေကထိမ့်ချုပ်တဲ့စနစ်ကိုရောလက်ခံသင့်ပါသလားအလုပ်ဖြစ်မယ်လို့ရောထင်ပါလားခင်ဗျာ
Well, I have to say when I visited Burma for the first time in 2010.
ကျွန်မမြန်မာပြည်ကိုပထမဆုံးအချိန်ဖြစ် 2010 မှာရောက်သွားတုန်းကအင်တာနက်ကိုထိမ့်ချုပ်ထားတဲ့အီးမေးလ်တောင်ချက်လုပ်လို့မရဘူးဆိုပြီးတော့ပြောကြတယ်ဒါပေမဲ့မြန်မာပြည်မှာလူတိုင်းဟာ IT expert တွေဖြစ်ကြပါတယ်ကွန်ပျူတာတိတ်ကျွမ်းကြပါတယ်ဘလို့ပိတ်ထားတစ်ဖက်ကလှည့်ပြီးတော့သူတို့ကြံဖန်ဖွင့်နိုင်ကြည့်နိုင်ကြပါတယ်ပိတ်ပင်ထိန်းချုပ်ထားတယ်ဆိုတာလည်းဘာမှအဓိပ္ပာယ်မရှိပါဘူးဆိုရှယ်မီဒီယာဆိုတဲ့လူမှုအင်တာနက်ကွန်ရက်တွေနဲ့ပတ်သက်ပြီးလူတို့ကိုပညာပေးဖို့လိုအပ်ပါတယ်ခိုင်လုံစိတ်ချရတဲ့သတင်းဟုတ်မဟုတ်သူတို့ခွဲခြားနိုင်ရမယ်စီစစ်နိုင်ရမယ် Journalism ဆိုတာဟာလေခိုင်လုံမှန်ကန်မှုကိုစစ်ဆေးရတာဖြစ်ပါတယ်။ကောလာဟာလာကိုထုတ်လွှင့်တာဟာ journalism မဟုတ်ပါဘူး
။ဆိုတော့အင်ဒိုနီးရှားနိုင်ငံမှာရောဒီလိုတားဆီးထိန်းချုပ်ထားတဲ့မီဒီယာဘဝကနေပြီးတော့ပွင်လင်းလွတ်လပ်တဲ့မီဒီယာအဖြစ်ကိုဘယ်လိုပြောင်းလာသလဲဆိုတာလည်းပဲနောက်ဆုံးအနေနဲ့နည်းနည်းရှင်းပြပေးပါအောင်ကျွန်တ
ော်။ It's taken a long time but I believe that actually now Indonesia has
ဟုတ်ကဲ့အချိန်အကြာကြီးယူခဲ့ရပါတယ်။အင်ဒိုနီးရှားဟာဒေသရင်းမှာသတင်းလွတ်လပ်မှုအရှိဆုံးနိုင်ငံဖြစ်နေပြီလို့ဆိုနိုင်မယ်ထင်ပါတယ်။ပထမအဆင့်ကတော့ဥပဒေတရက်ပြဋ္ဌာန်းလိုက်တယ်။ဒါပေမဲ့အစပိုင်းမှာပြည်မှုဆိုင်ရာဥပဒေနဲ့ထိတိုက်တိုးတာတွေတော့ရှိခဲ့ပါတယ်။မြန်မာပြည်မှာလိုပါပဲ။အသရေဖြတ်မှုပုံမှန်တွေ၊လှုံ့ဆော်မှုပုံမှန်တွေလိုပြည်မှုပုံမှန်တွေနဲ့မညီစွန်းအောင်ဒီပုံမှန်တွေကိုမီဒီယာဥပဒေ၊သတင်းလွတ်လပ်ခွင့်ဥပဒေတွေကနေဖယ်ထုတ်ပစ်ဖို့လိုအပ်ပါတယ်။ပြီးတော့တစ်ဖက်မှာလည်း professionalism ထွန်းကားအောင်လို့လုပ်ရပါလိမ့်မယ်။ဒါဟာတိတ်ခတ်ခဲမဲ့ထင်ပါတယ်အာနာပိုင်တွေအစိုးရတွေကိုအထောက်အကူပြုရမယ်ဆိုတဲ့စိတ်ဓာတ်ထက်လူမှုကိုအထောက်အကူပြုရမယ်ဆိုတဲ့ဓလေ့စရိုက်မျိုးပြောထောင်ပေးဖို့လိုပါတယ်